ဒီကနေ့စတင်လိုက်တဲ့သမ္မတဦးတင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာတော့အခြေပြင်ဖြစ်စရာတွေကြုံနေရတဲ့မြေဆုံရေကတာစီမံကိန်းကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီကနေ့မနက်ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမ္မတဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ဝင်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လန်းတို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေလည်းလက်စိတ်မှာပို့ဆောင်နှုတ်ဆက်ခဲ့ကြတာပါ။တရုတ်နိုင်ငံခီးစဉ်မှာတော့သမ္မတဦးတင်ကျော်နဲ့ဇနီးအဖြစ်ဝန်ကြီးဦးကျော်တင့်ဆွေဒေါက်တာသန်းမြင့်ဦးဝင်းကိုင်ဒုတိယဝန်ကြီးဦးကျော်တင်ကျောက်ဖြူထူးစီဝါရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒေါက်တာစိုးဝင်းနဲ့တခြားတာဝန်ရှိသူတွေလိုက်ပါသွားတဲ့အကြောင်းလဲသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။သမ္မတရှီချင်းဖျင်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့ခီးစဉ်ဟာနိုင်ငံချစ်ချည်ရေးနဲ့ယင်းနှမြုံနယ်မှုတွေတိုးမြင့်မှုရည်ရွယ်ထားကြောင်းပြောဆိုထားရမယ်လဲဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့ကချင်ပြည်နယ်မြစ်ဆုံဒေသမှာတရုတ်နိုင်ငံကတည်ဆောက်ဖို့စီစဉ်ထားပေမဲ့ကန့်ကွက်မှုတွေကြောင့်2017ခုနှစ်ကလေးကရပ်ဆိုင်ထားရတဲ့စီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပြစ်လိုက်မယ်လို့လဲခန့်မှန်းနေကြတာပါ။မီဂါဝါ 6000 ထုတ်လုပ်သွားမဲ့စီမံကိန်းကိုဆက်မလုပ်ဖို့အပြန်အလှန်နဲ့တခြားစီးပွားရေးခွင့်လန်းတွေပေးဖို့ညှိနှိုင်းပွဲရှိတယ်လို့လဲရိုက်တာသတင်းကတရုတ်နဲ့မြန်မာတာဝန်ရှိသူတွေကိုကူကဖော်ပြခဲ့တာပါ။စီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်နဲ့ဒေသခံတွေရဲ့လူနေမှုဘဝတွေကိုရက်ခတ်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရကသမ္မတဦးသိန်းစိန်လက်ထက်မှာစီမံကိန်းကိုဆိုင်းငံ့ထားတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဆိုရတဲ့လက်ထက်မှာလည်းစီမံကိန်းကိုဆက်လက်ရေးဆိုင်ထားပြီးပြန်လည်သုံးသပ်မှုတွေလွတ်ဆောင်နေသလိုတရုတ်နိုင်ငံဘက်ကတော့စီမံကိန်းကိုအကောင့်ထဲပုံနိုင်ရေးမချသေးရင်ချိန်ထိဖိအားပေးတိုက်တွန်းမှုတွေလည်းရှိနေခဲ့ပါတယ်။